မြန်မာနိုင်ငံမှာတော့ကိုဗစ်ဒဏ်အခမ်းအဆုံးရန်ကုန်မှာဆက်လက်ကာကွယ်နှိမ်နင်း Stop COVID-19 Campaign အဝါရောင်လှုပ်ရှားမှုကိုတိုင်းဒေသကြီးဝန်ကြီးချုပ်ဦးဆောင်ပြီးမနေ့ကစတင်လိုက်ပြီးဖြစ်ပါတယ်။ရန်ကုန်မှာကိုဗစ်ပိုးစစ်ဆေးတွေ့ရှိမှုအရင်ထောင်ကနန်းကနေအခုရာကနန်းအဆင့်အထိဖြစ်လာချိန်မှာဒီရောဂါရပ်တန့်ရေးလှုပ်ရှားမှုကြီးကိုနေရာနှံ့လုပ်ဖို့အတွက်စတင်လိုက်တယ်လို့တိုင်းကျန်းမာရေးဦးစီးမှုဒေါက်တာထွန်းမြင့်က VOA ကိုပြောပါတယ်။အဓိကကိုဗစ်စီကံကြီး၃ချက်ဖြစ်တဲ့နှာခေါင်းဆေးတက်တာလက်ဆေးတာခက်ခွာခွာနေပါဆိုတာတွေကိုပြည်သူအလုံးအသိပေးသတိပေးလိုက်နာတဲ့ပုံမှန်ဘဝအသည့်အပြုတ်မှုတွေပြောင်းသွားဖို့အတွက်လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်။ဒီစီကံ၃ချက်ပါအဝါရောင်ဆိုင်ပုံနဲ့စာရန်တွေကိုထင်တာမြင်တာနဲ့လမ်းမှာလမ်းဆောင်တက်တိုင်ဈေးဘတ်စကားရထားတွေမှာအနှံ့ကတ်သွားမှာဖြစ်ပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ 32,000 ကျော်ရှိပြီးသေဆုံးသူကလည်း 2,552 ဦးရှိနေပါပြီ။